တော်တရှင်များမင်္ဂလာပါခင်ဗျာဒီတစ်ပတ်မှာတော့အရင်တစ်ပတ်ကပြောခဲ့တဲ့အကြောင်းကိုဆက်ကျင်ပါတယ်တောင်သူလယ်သမားတွေကိုတဘာဝဘေးအန္တရာယ်ကြုံရင်ပြန်လည်ထူထောင်ဖို့ဟိုဟာလေးဒီဟာလေးပေးတာထက်သူတို့ကိုယ်ပိုင်ငွေရင်းငွေနည်းကိုအတိုးနဲ့နဲ့ရှာဖွေနိုင်အောင်လုပ်ပေးဖို့လိုတဲ့ဆိုတဲ့အကြောင်းပါဒီတစ်ပတ်မှာတော့တောင်သူတွေအနေနဲ့အတိုးနဲ့ချင်းငွေကိုရှာဖို့မြန်မာနိုင်ငံရဲ့လက်ရှိအနေအထားအရဘလို့လမ်းကြောင်းတွေကဖြစ်နိုင်ခြင်းရှိတယ်ဘယ်လန်းကြောင်းကရေရှည်မှာလက်တွေပိုကျနိုင်တယ်အဲ့ဒီနီလန်းကိုအကောင့်တွေပေါ်ဖို့လက်ရှိအချိန်မှာဘယ်အချက်တွေကအဟန့်အတားဖြစ်နေတယ်ဆိုတာတွေကိုဆွေးနွေးတင်ပြသွားမှာပါတောင်သူလယ်သမားတွေအနေနဲ့စိုက်ပျိုးရေးလုပ်ငန်းအတွက်အတိုးနှဲချင်းငွေကိုတိုက်ရိုက်ရနေတဲ့လမ်းကြောင်းကတခုတည်းပဲရှိပါသေးတယ်ဒါကတော့လယ်ယာဖွံ့ဖြိုးရေးပံကနေစိုက်ပျိုးရာသီတခုချင်းစီအလိုက်ပေးနေတဲ့ကာလတို့ချင်းငွေပါပဲဒီချင်းငွေကိုတရားသီချင်းချီးတဲ့ပုံစံကနေ၃နှစ်လောက်တက်တန်းထားပြီးကြည့်တဲ့ပုံစံမျိုးပြောင်းပြဖို့တောင်သူတွေကတောင်းဆိုနေတာနှစ်တွေတော်တော်ကြာနေပါပြီ။ဒါပေမဲ့အခုတက်တီတာဝန်ရှိသူတွေဘက်ကတော့စဉ်းစားနေတယ်ဆိုတဲ့အဆင့်ကနေမတက်သေးပါဘူး။ဒီကိစ္စကဘယ်မှာသွားတက်နေလဲဆိုတော့လယ်ယာဖွံ့ဖြိုးရေးဘဏ်မှာကကိုပိုင်ငွေတိုက်မရှိဘူး။မြမစီးပွားရေးဘဏ်ကနေဘဏ်ချင်းချင်းချင်းငွေယူပြီးတဆင့်ကံပြန်ကြီးပေးနေတာဆိုတော့တောင်သူတွေစီကြီးတဲ့ငွေကိုကာလတက်တန်းတိုးမပေးနိုင်ဘူးဖြစ်နေတာပါ။တကယ်လို့လယ်ယာဘဏ်ရဲ့ချင်းငွေကသာတက်တန်း၃နှစ်လောက်တိုးပေးလိုက်လက်ရှိချင်းငွေတအေကတသိန်းကနေတအေက၃သိန်းလောက်မြင့်ပေးလိုက်ဒါဆိုရင်တောင်သူတွေအနေနဲ့သူတို့ထုတ်လုပ်လိုက်တဲ့သီးနှံတွေကိုပေါ်တဲ့အချိန်မှာရရဈေးနဲ့ထိုးရောင်းရတဲ့ဒုက္ခအပြင်ကနေတလ၁၀ဒိုးလောက်နဲ့ငွေချင်းနေရတဲ့ဒုက္ခကနေလွမြောက်သွားပါလိမ့်မယ်အကျိုးဆက်အနေနဲ့တအေကချင်းစီရဲ့အမျက်ငွေကနှစနီးပါးတက်လာလိမ့်မယ်ဒါဆိုရင်ငွေပုံငွေရှန်ရှိလာမယ်ငွေပုံငွေရှန်ရှိလာတဲ့အတွက်၃နှစ်တစ်ခါလောက်ကြုံရတတ်တဲ့တဘာဝဘေးကြောင့်တီးနံပြတ်တဲ့ဒံကိုကို့ငွေနဲ့ကိုရင်ဆိုင်ဖြည့်ရှင်းနိုင်တဲ့ဘဝရောက်လာမယ်။ပြဿနာတိုင်းကူကြပါ၊ကဲကြပါပြောနေရတဲ့ဘဝကနေလွတ်မြောက်နိုင်ပါလိမ့်မယ်။ပညာရှင်တွေတောင်သူတွေအစင်မပြတ်တောင်းဆိုနေပေမဲ့တာဝန်ရှိသူတွေကလည်းတိတိနဲ့အကောင့်ထဲဖော်မပေးသေးတဲ့လမ်းကြောင်းတစ်ခုပါ။တောင်သူတွေအနေနဲ့အတိုးနဲ့ချင်းငွေရနိုင်မယ်။နောက်ထပ်လမ်းကြောင်းတစ်ခုကတော့2012ခုနှစ်မှာအသစ်ပြတ်ထန်းလိုက်တဲ့လယ်ယာမြေဥပဒေအရလင်းမြေရာမြေတွေကိုအစိုးရကခွင့်ပြုတဲ့ဘဏ်မှာတရားဝင်ပေါင်နှံပြီးချင်းငွေယူခွင့်ပြုထားတဲ့အချက်ပါဥပဒေအစ်မှာတရားဝင်ခွင့်ပြုထားပေမဲ့လင်းမြေရာမြေတွေကိုဘယ်ဘဏ်ကအမှကျင်ကျင်ပြန့်ပြန့်အပေါင်မခံကြသေးပါဘူးမြမရှေ့ဆောင်ဘဏ်တစ်ခုတည်းကပဲဒနုပြူမြို့နယ်မှာသူတို့အင်မတန်ယုံကြည်တဲ့လယ်သမားအရေးအတွက်အနှဲငယ်လောက်ကိုပဲအပေါင်ခံပါသေးတယ်တကယ်တမ်းမှာဘဏ်မှာလဲပေါင်ပြီးငွေချင်းနိုင်တဲ့စနစ်သာတွင်ကျယ်လာရင်တောင်သူတွေအနေနဲ့အပြင်ကနေတလ10ဒိုးလောက်ပေးနေရတဲ့ဘဝကနေလွတ်မြောက်နိုင်ကြမှာပါလက်ရှိအချိန်မှာပမာဏနည်းနည်းလေးလောက်ပဲအပေါင်ခံနဲ့မြမရှေ့ဆောင်ဘဏ်ကလဲတေအကကိုငွေကျပ်4သိန်းလောက်ထုတ်ချီးထားပါတယ်တကယ်လို့ပုဂ္ဂလိကဘဏ်တိုင်းကသာလဲမြေရာမြေတွေကိုအပေါင်ခံပြီးတေအက4သိန်းလောက်တာထုတ်ချီးနိုင်ရင်တဘာဝဘေးကြောင့်တီးနံပြတ်တဲ့ဒဏ်ကိုတောင်သူတွေကိုယ့်ဘာသာကိုရင်ဆိုင်နိုင်လာကြပါလိမ့်မယ်ဘာဖြစ်လို့လဲဆိုတော့တဘာဝဘေးဒဏ်ကြုံတဲ့တောင်သူတွေအနေနဲ့အရေးပေါ်ပြန်လည်ထူထောင်ရေးလုပ်ဖို့အတွက်သူ့မြေကိုအလွယ်တကူအပေါင်ထားပြီးဗန်တိုးနဲ့ချင်းငွေယူနိုင်မှာဖြစ်လို့ပါအရေးပေါ်အချိန်မှာတောင်သူတွေအနေနဲ့သူ့စိုက်ပျိုးရေးလုပ်ငန်းအတွက်လိုအပ်သမျှကိုအချိန်တို့အတွင်းကို့ငွေနဲ့ကိုကို့အစီအစဉ်အတိုင်းကို့စိတ်ကြိုက်ပြန်လည်ထူထောင်နိုင်မှာဖြစ်လို့ပါဒီနေရာမှာလဲမြေရမြေတွေကိုဗန်တွေကအပေါင်ခံတဲ့ကိစ္စကဘာဖြစ်လို့လက်တွေအကောင့်ထဲမပေါ်နိုင်မဲကြန့်ကြာနေတာလဲဆိုတာကိုဆက်လက်ဆွေးနွေးကြပါတယ်ဒီကိစ္စအကောင့်ထဲမပေါ်နိုင်တဲ့နေရာမှာအဓိကပြဿနာဖြစ်နေတဲ့အကြောင်းအရာကြီးကြီးမားမားတခုရှိပါတယ်။အဲ့ဒါကတော့တကယ်လို့လေကိုဘန်မှာပေါင်ပြီးငွေချီးသွားတဲ့တောင်သူကချင်းငွေပြန်မဆက်ရင်ဘန်တွေဘက်ကဘာလုပ်လို့ရလဲဆိုတဲ့ကိစ္စပါပဲ။ဒီထက်ရှင်းအောင်ပြောရရင်လေရီယာတွေကိုအပေါင်ထားတဲ့တောင်သူကချီးထားတဲ့ငွေကိုပြန်မဆက်ရင်ဘန်အင်းနဲ့လေရီကိုရောင်းပြီးငွေပြန်ဖော်ခွင့်ရှိလားမရှိဘူးလားဆိုတဲ့အချက်ကပြဿနာပါ။ဒီချက်ကိုဥပဒေထဲမှာရှင်းရှင်းလင်းလင်းဖော်ပြထားတာမျိုးမရှိသေးတဲ့အတွက်ဘယ်ဘဏ်ကမှလဲမြေတွေကိုအပေါင်မခံရဲကြတာပါတကယ်တော့ဒီပြဿနာအတွက်အဖြေကိုအစိုးရကတာဝန်ယူပြီးဖြေရှင်းသင့်နေပါပြီချင်းငွေလုံးဝပြန်မဆက်ရင်ပေါင်ထားတဲ့လဲကိုဘလို့လုံနိုင်လဲဆိုတာမျိုးကိုနှစ်ဖက်အတွက်မျှကြေဖြစ်မဲ့စည်းမျဉ်းတွေကိုကြားဝင်ချမှတ်ပေးသင့်နေပါပြီတကယ်လို့သာဘဏ်မှလဲပေါင်တဲ့စနစ်သာတည်တည်ကြကြအကောင့်ထဲပေါ်လာရင်ငွေသားချေးတဲ့စနစ်အပြင်မြေဩဇာပုဒ်သက်စင်းနဲ့စက်ပစ္စည်းတွေကိုအရေးကြဝယ်ဖို့ကိုပါဘဏ်တွေနဲ့ချိတ်ပြီးလှုပ်လို့ရလာနိုင်ပါတယ်အဆုံးသက်ပြောချင်တာကတော့အစိုးရအနေနဲ့ဒီပြဿနာကိုလက်ရှောင်မနေပါနဲ့တော့အမြန်ဆုံးအကောင့်တွေဖော်ပေးခြင်းဖြင့် တောင်သူတွေရဲ့ဘဝရေရှည်အကျိုးရှိအောင်ဆောင်ရွက်ပေးပါလို့တိုက်တွန်းချင်ပါတယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်။ကျွန်တော်အောင်နိုင်ကျော်ပါ။